တရုတ်နိုင်ငံရဲ့နယ်စပ်ချင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခေတ်ကနေတရုတ်စားတောက်ကုန်တဲ့အဝတ်အထည်တွေကိုတပိုင်းတနိုင်တည်ယူခွင့်ကိုအခုရက်ပိုင်းနဲ့တရုတ်ဘက်ကပြန်ပြီးခွင့်ပြုပေးလိုက်ပါတယ်။အခုလိုတပိုင်းတနိုင်တည်ယူခွင့်တရုတ်ဘက်ကပြန်ပြီးဖွင့်ပေးလိုက်ပေမဲ့နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိုတော့ဆက်ပြီးတော့ပိတ်ထားတော့ဖြစ်ပါတယ်။တရုတ်ဘက်ကအခုလိုကန့်သတ်ချက်တွေပြန်လျှော့ပေးလိုက်တဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့ကိုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ
။မြန်မာတရုတ်နယ်စပ်တရှောင်းမူဆယ်အပါအဝင်နယ်စပ်ဂိတ်အားလုံးကိုတရုတ်ဘက်ကပြီးခဲ့တဲ့လကတည်းကပိတ်ခဲ့ပါတယ်။နေဇက်ဂိတ်တွေကနေမြန်မာဘက်ကိုပို့မဲ့ကုန်စည်တွေကိုပို့တဲ့အခါမှာအိမ်သုံးလျက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ဘက်ကအထူးကြက်မှတ်ကန့်သတ်ထားပါတယ်မြန်မာနဲ့ထိစပ်နေတဲ့နေဇက်ဂိတ်တွေကိုတစ်ဖက်သက်ပိတ်ထားတဲ့တရုတ်ဟာယူနန်အတွက်အရေးပါတဲ့နေဇက်ဂိတ်တချို့ကိုပြန်ဖွင့်ပေးခြင်းတဲ့အရေးအယံတွေမြင်ခဲ့ရပြီးတဲ့နောက်မှာတော့အခုရက်ပိုင်းထဲမှာမူဆယ်နေဇက်ဂိတ်ကနေတရုတ်စားတောက်ကုန်တဲ့အဝတ်ထည်တွေကိုတပိုင်းတနိုင်သေးယူခွင့်တရုတ်ဘက်ကပြန်ပြီးခွင့်ပြုပေးလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကစလို့တဖြည်းဖြည်းပြန်ပြီးဖြေလျှော့လိုက်ပြီးဆိုပေမဲ့လူတကိုတည်ဆောင်နိုင်တဲ့ကုန်ပစ္စည်းလောက်ပဲတရုတ်ကခွင့်ပြုတာဖြစ်ပါတယ်ဒီအခြေအနေကိုမူဆယ်ဒေသခံတဦးကအခုလိုပြောပါတယ်
ဒီ times ကအစားတစ်ပတ်ချင်မပန်းပါတော့ပြန်လိုက်ရတယ်သူကသိလေထုတ်ခွင့်မပေးဘူးကတော်မှပြည်ရဲ့နဲ့ပြန်လိုက်ချုပ်ခင်းပြီးရပါဘူး။အပေါ်ကကိစ္စပုံပေါင်းရှိတယ်လို့ခွာသိရှိအချင်းတွေလို့ခေတ္တကြည့်အဲ့လိုလေထိုးတဲ့တပောက်ဒီကြဒီလေဒီကချက်တဲ့တပောက်ပြောကြတဲ့သူပေါင်းစွာကြောင့်အဆန်းတွေဒီနေရာရဲ့ဘုံ။ဒီရအင်းစီကြီးကခေတ္တကြီးလေးမအောင်ပြီးမထွက်တာကဒီလိုအင်းစီတော့ဝင်ဖို့ပြီးတော့ပဲဘုံထွက်လာရအနေနဲ့ခွာသိဒီမှာတော့ချက်ခွက်တယ်ကြည့်ကြည့်မမလေးရောမရသေးဘူးကိုအကြည့်ဘုံမိပါရဲ့အဲ့လိုအဲ့လောက်ရဲ့အချိန်မရသေးနည်းနည်းပပစီးလေးကိုအကြည့်ကြပါ냐အဲ့လိုလေးနဲ့အခုစားဆိုတော့အဲ့လိုအိမ်လိုက်ရှိနေတာပေါ့ဒီမှာအစ်စ်ကလည်းအထူးတီးတီးလေးနဲ့အဲ့လိုရ
တရုတ်နယ်စပ်မှာစီးရေးပြိပကတွေတိုးလာတာကိုသတိပေးတဲ့အနေနဲ့တရုတ်ကနောက်ဆုံးကြံရှိတဲ့မူဆယ်၁၀၅မိုင်ကုန်သွယ်ရေးစခန်းကဂိတ်အားလုံးကိုယူနန်ပြည်နယ်ရွှေလီမြို့ပြည်သူအစိုးရဂိတ်ဆိုင်ရာရုံးခန်းတာဝန်ရှိသူတွေကဒီလနိုဝင်ဘာ17ရက်နေ့မှာပိတ်ခဲ့ပါတယ်တရုတ်ဘက်မူဆယ်ဂိတ်တွေကိုအခြေအနေပေါ်မူတည်ပြီးအပိတ်အဖွင့်မကြာခဏဆိုသလိုလုပ်လေရှိကြောင်းမူဆယ်ကနောက်ထပ်လုပ်ငန်းရှင်တဦးကပြောပါတယ်အဲ
သူတို့ခုနကပိတ်တယ်ဆိုတာအချိန်ပိုင်းမှာဘယ်လိုမျိုးမဟုတ်ပါဘူးအချိန်ပိုင်းနဲ့ခဏခဏပြန်ပြေးလာလို့တော့ကအဲဘုလို့ရှိမှာဘာလို့ဘုန်းရှိကောရာနေထွက်တာပဲရှိတယ်ဘာကဝင်လာတယ်သူကတ်တယ်လို့
ပြောကချင်းပြည်နယ်နဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေကိုတော့တရုတ်ဘက်ကပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့နောက်ပိုင်းကစပြီးအခုအချိန်ထိပိတ်ထားတော့ဖြစ်ပါတယ်။တရုတ်ဘက်က73စီနဲ့စားတောက်ကုန်မဝင်တဲ့အတွက်ကချင်နယ်စပ်ဒေသတွေမှာကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုခံစားနေရတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။အဲ့ဒီနေရာတွေမှာဓာတ်ဆီတလီတာကိုကျပ်1000ခွဲအထိပေးဝယ်နေရပါတယ်။ကချင်ဘက်ကတရုတ်လုပ်ငန်းရှင်တွေစိုက်ပျိုးထားတဲ့သီးနှံတွေကိုဒီရပိုင်းထဲမှာ KIA ကတည်ထုတ်ခွင့်ပေးထားပေမဲ့တရုတ်ဘက်ကတော့ဘာမှအပြောင်းလဲမရှိပဲကုန်စည်မှန်သမျှမြန်မာဘက်ကိုပေးမဝင်သေးကြောင်းဒေသခံတချို့က VOA ကိုပြောခဲ့ပါတယ်တရုတ်နဲ့ထိစပ်နေတဲ့မြန်မာနယ်စပ်မှာစီးရေးကျပြန့်လာတဲ့အတွက်တရုတ်ကတိုင်းရင်းသားလက်နက်ကိုင်တွေကိုဖိအားပေးတဲ့အနေနဲ့နယ်စပ်ဂိတ်အားလုံးနီးပါးကိုပြီးခဲ့တဲ့အောက်တိုဘာ18ရက်နေ့နောက်ပိုင်းမှာတစ်ခုပြီးတစ်ခုပိတ်ခဲ့ပါတယ်တရုတ်ဘက်ကတင်သွင်းတာမှန်သမျှအထူးသဖြင့်လျှက်စစ်ပစ္စည်းနဲ့ဆက်သုံးစီကိုပိတ်ပစ်လိုက်ပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခီးစဉ်အတွင်းမှာတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုန်စည်လုပ်ငန်းတွေပိုပြီးတော့အဆင်ပြေချောမွေ့အောင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပါတယ်လို့တော့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ